မင်္ဂလာပါခင်ဗျာဒီနေ့တည်းရဲ့ live session မှာတော့မြန်မာနိုင်ငံမှာလူထုနဲ့တူကြယုံကြည်မှုတွေဘာကြောင့်ကြာဆင်းနေရတယ်လဲဆိုတာကိုဆွေးနွေးမှာပါနိုင်ငံသားများ၏ဒီမိုကရေစီမျှော်မှန်းချက်ဆိုင်ရာသဘောထားအမြင်စစ်တမ်းဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကောက်ယူခဲ့ရမှာတော့မြန်မာနိုင်ငံမှာလူပုဂ္ဂိုလ်ချင်းချင်းကြယုံကြည်မှုတွေကြာဆင်းလာတာ၃နှစ်တွင်အနည်းဆုံးရောက်နေတယ်ဆိုပြီးဖော်ပြထားပါတယ်ဒီမိုကရေစီလူ့ဖွဲ့စည်းမှုအခြေခံကျတဲ့လူချင်းချင်းကြယုံကြည်စစ်ချမှုတွေမြန်မာနိုင်ငံမှာကြာဆင်းလာတာဘာကြောင့်လဲယုံကြည်မှုတွေတည်ဆောက်နေမှုဘာတွေလိုအပ်နေတယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ဒီစစ်တမ်းထုတ်ပြန်ခဲ့တဲ့ Face ဖွဲ့ကမှုဆောင်ဒါရိုက်တာကိုဆိုင်ရဲကျော်စွာမြင့်နောက်သတင်းစာဆရာဦးတီရသေးတို့ကပင်တိုင်းဆွေးနွေးသွားဖို့လည်းဖိတ်ခေါ်ထားပါတယ်ဒီဦးဆုံးနဲ့အခုဆိုရင်တော့ဒီ line ပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ကိုဆိုင်ရဲကျော်စွာမြင့်ရဲ့သဘောထားကိုဒီအစိုးရခံစားနဲ့ပတ်သက်လို့ပေါ့လေမိတ်ဆက်တဘောအချင်းချင်းရှင်းပြစီရင်ပါတယ်ကျွန်တော်သိနားလည်ထားတဲ့နောက်ကတော့ဒီစစ်တမ်းအတွက်လူ2800ကျော်ရဲ့သဘောထားကိုကောက်ယူထားတယ်လို့နားလည်ပါတယ်ဒီတနင်္ဂနွေလုံးတိုက်တာမဟုတ်ပေမဲ့လည်းဒီလူထုသဘောထားကိုလည်းလမ်းမီတော့ကောက်ယူထားတာဆိုတော့ဒီသဘောထားပြည့်တဲ့သူတွေဒီဘယ်လိုပုံစံမျိုးနဲ့ရွေးချယ်ပြီးတော့ဘယ်နေရာမှာကောက်ယူခဲ့ရလဲဆိုတော့အချင်းချင်းနည်းနည်းရှင်းပြပေးပါလားကိုဆိုင်ရဲ့
ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါအဓိကတော့ပြောကြကျွန်တော်တို့ဒီဒီမိုကရေစီစနစ်ကောင်းကောင်းမွန်မွန်လည်းပတ်အသက်ဝင်ဖို့ဆိုလို့ရှိရင်ကျွန်တော်လူ့ဖွဲ့စည်းတွင်မှာဒီမိသားစုဒီကိုမောင်နှမကြားယုံကြည်မှုမျိုးတွေအပြင်ကျွန်တော်တို့ဒီရှင်မျိုးမိသားစုပေါင်းကိုကြော်ရဲပို့ပြော့ကျက်တဲ့နဲ့ဒီလူချင်းကြားယုံကြည်မှုသက်သင်မှုနားလည်သိမှုတွေအရေးကြီးပါတယ်။ဒါတွေကလည်းတကယ်တမ်းလိုအပ်ပါတယ်။သူတို့ချင်းကျွန်တော်တို့အာနာရှင်စနစ်အောက်မှာဒီခံပြီးတော့လက်ရှိနိုင်ငံရေးတင်ပြကြောင်းမှုနဲ့ဒီလူမျိုးရေးစီးပွားရေးအဆင့်ကူးကြောင်းမှုလုပ်နေတယ်။ကျွန်တော်တို့မြန်မာနိုင်ငံလိုဘာသာစုံလူမျိုးစုံတွေနဲ့ဒီခံနေနိုင်ငံလို့ဆိုဒီချက်ကပို့ပြော့ရေးကြီးတယ်။ဒါကြောင့်လည်းကျွန်တော်တို့ကစိတ်အဖွဲ့အစည်းနဲ့2019နဲ့လူမာလာမှာဒီလူချင်းချင်းကြယုံကြည်မှုပါဝင်ကျွန်တော်တို့လက်သက်ဆိုင်တဲ့လူမှုရေးနဲ့ဆက်ဆက်ခဲ့တဲ့အတွက်သက်ဆိုင်တဲ့အကြောင်းအရာတွေငင်းချင်ရေးနဲ့သက်ဆိုင်တဲ့အကြောင်းအရာတွေတခြားကျွန်တော်အခြေခံဥပဒေဒီမိုကရေစီလိုဆုံးတွေအကြောင်းအရာတွေပတ်သက်ပြီးကျွန်တော်သဘောထားမျိုးတောက်ပါတယ်ဆိုတော့ကျွန်တော်ကဒီပြည်စုံမင်းမြန်းမှုပေါင်း1800ကျော်ပြုလုပ်ခဲ့တယ်ဆိုတော့ဒီပြည်စုံမင်းမြန်းမှု1800ကျော်ကအသက်18နှစ်ပြည့်ပြီးတဲ့ကျွန်တော်တို့နိုင်ငံသား33တန်းရဲ့သဘောထားမျိုးကျွန်တော်သိနေတယ်သိလို့ဒါကြောင့်ကျွန်တော်တို့ဟိုဘယ်လိုလုပ်ကြလဲဆိုလို့ချင်းဒီ33တန်းလုံးကိုကျွန်တော်မမေးနိုင်ဘူး။ဒါနဲ့33တန်းလုံးရဲ့သဘောထားကိုသင်ဟနိုင်မယ်။အဲဒီကျွန်တော်တို့သင်ရင်းအင်းဒီပညာကိုတုံးပြီးတော့အခင်းအမှကျွန်တော်တို့ဒီ33တန်းလေးရဲ့နမူနာရေးထုတ်။သင်ရင်းအင်းဒီပညာရဲ့နမူနာရေးထုတ်ပြီးတော့မှဒီကိုယ်စုံမင်းမျိုးကို1800ကျော်ကျွန်တော်လုပ်ခဲ့တာပါ။ဟာဒီသင်ရင်းအင်းဒီပညာနဲ့တုံးတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီအားလုံးကိုမမေးနိုင်ဘူးဆိုရင်လည်းဒါ33တန်းလုံးရဲ့သဘောထားကိုသင်ရတယ်လို့ကျွန်တော်ပြောနိုင်တယ်။ကျွန်တော်တို့သူရှိချက်တွေမှားယွင်းနိုင်မှုမှာကျွန်တော်200ခန့်လောက်ပဲရှိတယ်။ဟုတ
်ကဲ့
ဆိုကြကျွန်တော်ကဗာမေးလဲဆိုတော့ဒီလူချင်းစားရင်ဂျင်းနဲ့ပတ်သက်ပြီးတော့မှဒီနိုင်ငံတကာမှာရောဒေသတွင်းမှာရောဒီကျွန်တော်မေးလိမ့်မိထားရှိတဲ့မေးခွန်းကိုကျွန်တော်မေးတယ်။အဲ့မေးခွန်းကဗာလဲဆိုတော့ဒီပုံရအားဖြင့်လူများစွာကြုံကြည့်ရသလားဒါမှမဟုတ်ဒီသတိထားသက်ဆိုင်ရသလားလို့ကျွန်တော်ကမေးတယ်။မေးတဲ့အခါမှာအများစု9400ခန့်လုံးကသတိထားသက်ဆိုင်ရတာမယုံကြည်ရဘူးဆိုတဲ့သဘောပေါ့ဗျာ။နောက်18000ခန့်လုံးကတော့ယုံကြည်ရတယ်လို့ရှိတယ်။ဆိုအလားတူမေးခွန်းမျိုးကိုကျွန်တော်တို့2014လုံးကအချက်ဖောင်ဒေးရှင်းကလည်းမေးကြည့်တယ်အဲ့တော့2015မှာအရှဘော်ရိုမီတာလည်းလေးဦးရယ်2014လုံးကကျတော့2800ခန့်လုံးကျွန်တော်တို့2015မှာ1900ခန့်လုံး2016မှာ3900ခန့်လုံးဒီ2019မှာတော့ကျွန်တော်တို့1900ခန့်လုံးမရှိဘူးဆိုတော့ကျွန်တော်တို့တိုင်းကကြည့်မယ်ကျွန်တော်ဒီပြီးခဲ့တဲ့3လနှစ်တွင်းမှာအခုအနည်းဆုံးကို1900ကအနည်းဆုံးလို့ကျွန်တော်ပြန်ပြန်ပြောလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုဆိုင်ဆိုတော့ကျွန်တော်ကိုတရားသွေးရဲ့သဘောထားလည်းကြားချင်ပါတယ်ဆိုတော့ဒီဆက်စုတစ်ပြည်နဲ့ခြေစစ်ဒီဆစ်ဆိုးရအချုံမှုအောက်မှာတော့ကတော့ဒီနိုင်ငံရေးလူမှုရေးနေရာရေးလိုမှာဒီအာဏာရှိတဲ့လူတွေကိုကြောက်ရတဲ့အတွက်တယောက်နဲ့တယောက်ဒီလူလူချမ်းမှာမယုံတာဟိုအဆမ်းမဟုတ်ပါဘူးအခုကပြည်ရင်ပြောင်းလဲရေးလုပ်မယ်လို့ခရီးပေးထားတဲ့အရသာစုကလည်းတက်လာတယ်ဒါမှလူတွေကယုံကြည်မှုတွေကျော်ပါနေတော့မလားတရင်သမားတယောက်အနေနဲ့ကိုတရားသေးရောလည်းလမ်းမီတော့ပြောပြပါဦးခင်ဗျာ
ဟုတ်ကဲ့ဟိုဒါကတော့ကျွန်တော်နိုင်ငံရေးခဏဖယ်ထားပြီးတော့ကျွန်တော်တို့လူမှုဝန်ကြီးကိုကျွန်တော်လေ့လာကြည့်မယ်ဆိုရင်တကယ်တော့ကျွန်တော်တို့ဒီလူမှုဝန်ကြီးမှာစပြီးတော့အကြောင်းလဲဆိုးရတဲ့အကြောင်းလဲတွေဖြစ်ခဲ့တာကကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ဒီချဲပြီပေါ့နော်ဒီနှလုံးကြီးသုံးလုံးကြီးစပြီးတော့တအားချစ်စားတဲ့အချိန်ကနေစပြီးတော့အကြောင်းလဲခဲ့တယ်အဲတော့ကအင်းကြီးကနေအရာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတက်မှုကြီးလို့လည်းဥည်ရာဟိုနှစ်ဆတတိယတည်းတိုးပြီးတော့တက်လာတာပေါ့နော်ဆိုလိန်လယ်မှုတွေဟလာဟိုကျွန်တော်တို့လူမှုရေးတက်တနာတွေဒီချဲတဲ့ဒီလောင်းကစားမှုပေါ့နော်လောင်းကစားမှုအပြည့်အစုံဖြစ်ပေါ်ခဲ့တဲ့ကာလတွေမှာအဲ့ဟိုကျွန်တော်တို့လူ့ဖွဲ့စည်းမှာတက်ပြီးတော့ဒိန်းလဲမှုတွေအလားဟိုကျွန်တော်တို့ဒီလိုမျိုးဟိုလောင်းကစားနဲ့ပတ်သက်တဲ့ဒီမတမာမှုတွေပေါ့နော်အဲ့ဒါတွေတောက်လျှောက်ဖြစ်တဲ့အချိန်မှာတည်းကကျွန်တော်တို့သိထားမိတယ်အဲ့ချိန်မှာတည်းကျွန်တော်တို့လူမှုဝန်ကြီးကတက်ပြီးကြောင်းလဲနေပြီဟိုကြောင်းကြောက်ကမယုံကြည်ရတော့ပေါ့နော်လူမှုဝန်ကြီးသားလည်းမှာကျွန်တော်တို့ဒိန်းလဲမှုတွေအလားမတမာမှုတွေတောက်လျှောက်ဖြစ်လာခဲ့တယ်အဲ့တော့ကျွန်တော်တို့ဒီလိုမျိုးဟို ဟိုဒီ social network တွေလည်းမရှိဘူးလို့ကျွန်တော်တို့ဒီလိုမျိုးစာပေးပေါက်ယူလို့ရတယ်အခွင့်အရေးတွေလည်းနည်းခဲ့တယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အထဲမှာရှိတဲ့လူရဲ့အသက်သာရေးဒါအသက်ကြီးမှုကအဲ့ဒီအချိန်တွေကနေစတယ်အဲ့ဒီအချိန်တွေကနေစတဲ့အခါကျတော့ကျွန်တော်တို့ကဟိုတို့တိုင်းပြည်ကျွန်တော်တို့အုပ်ချုပ်ရေးမှာလည်းကျွန်တော်တို့ဒီ character နဲ့ပတ်သက်ရင်တိုက်ပြီးတော့တက်အဲ့ဒီတော့တို့ကဒိတ်တာလို့အချက်ဒီစက်ဒီတို့ပြက်ကြည့်တာဖောက်ပြမှုတွေနဲ့ပတ်သက်ပြီးတော့တော့အပြည့်ပြက်ခါစားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူမှုဝင်ကျင်မှာကျွန်တော်တို့သေးသေးသာသာဖိနှောင်းနိုင်တဲ့စနစ်လည်းမရှိခဲ့ဘူးအဲ့လိုမျိုးလုံနိုင်တဲ့လူတွေလည်းမရှိခဲ့ဘူးအစိုးရကလည်းဟိုကျွန်တော်တို့ဒီစစ်အစိုးရဖြစ်တဲ့အတွက်တော့မလို့သူကဒီအဝေးကနေအဓိကနိုင်ငံရေးကိုအဓိကထားပြီးအုပ်ချုပ်ကိုင်ကျယ်နေတာဖြစ်တဲ့အတွက်အောက်မှာတော့ကျွန်တော်တို့ဖြစ်ကျင်နိုင်ဖြစ်ခဲ့တာအဲ့ဒီကနေစတယ်ဒါပေမဲ့ကျွန်တော်တို့အခုဖြစ်မှာကျွန်တော်တို့ကဒီဟိုဒီလိုမျိုးတောင်းလဲမှုတွေနဲ့ဒီလိုမျိုးသိုးဝါလာမှုတွေကပုံပြီးပြီလာတာဒါဖြစ်လို့လဲဆိုကျွန်တော်တို့ကဟိုကျွန်တော်တို့ဒီလူမှုဝင်ကြာပြင်းပြောင်းသွားတယ်ကျွန်တော်တို့ဒီ social network တွေကဒါကြောင့်တစ်ခုဖြစ်တယ်မတနေ့မှနေလည်းဖြစ်တယ်ဆိုရင်ဆက်ချင်းပြီးတယ်ဒါပေမဲ့ဒီဒီစားမှာကျွန်တော်တို့နေလည်းမဖြစ်တယ်ဒီလားဟိုဒီ taxi သမားတွေအတက်ခံရတယ် taxi သမားကိုတတ်သွားတာရှိလို့ taxi သမားကတတ်တာလည်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့အရင်တည်းကဖြစ်တယ်ဒါပေမဲ့အခုလေအခုကျတော့ကျွန်တော်တို့ပုံပြီးသိခွင့်ရတယ်သိခွင့်ရတယ်ဆိုတော့အဲ့ impact ကဘောကြီးကြီးတယ်ဆိုလူမှုဒါလည်းဟိုပြန့်ပြန့်သွားပြီးတစ်ခေတ်ပန်းလိုက်ပေါ့နော်တစ်ခေတ်စောင့်ရောက်စိတ်တွေဖြစ်တယ်တစ်ခေတ်ကိုကာဝယ်မှုတွေရုပ်ရည်လုံးကြတယ်အဲ့ဒါဒီသမားလည်းသူ့ကိုဒီယူသားကြောင်ပြောတာမျိုးဟလာဟိုတကူတကပြောရတာမျိုးလည်းဖြစ်လာတယ်ဟိုဒီတိုက်စီငါအပြည့်ရဲ့လူတွေကလည်းတကူတကဟလာဒီလူကိုဓာတ်ပုံရိုက်တာတို့ကားတယ်မှတ်တော့ဒါမျိုးတွေလုတ်ခဲ့တယ်ပေါ့လုတ်လာတာပေါ့အမှန်တော့အရင်တည်းကလည်းကျွန်တော်တို့ဒါမျိုးတွေလုတ်တယ်ဆိုတော့ငါးပိုင်းဆိုလို့ရှိရင်တက်စီသမားတွေလည်းတယောက်တည်းမှမောင်းရဲလို့လူကိုခေါ်ပြီးတော့မောင်းတာမျိုးလည်းကျွန်တော်တို့အရင်တည်းအရှိရဲအခုလိုပို့ပြီးရှိလာတယ်ဆိုတော့အခုကစက္ကန့်ကဘာလဲဆိုတော့ကျွန်တော်တို့ကကျွန်တော်လူဖွဲ့စည်းကိုသတိကကောင်းမွန်လာအောင်ထိမ့်သိမ့်နိုင်တဲ့အနေအထားမရှိတာစီးပွားရေးလည်းမကောင်းဘူးဒီဘာရလဲပုံပုံပြီးတော့ရုံးရော်လာတဲ့အနေအထားလေးရှိကြလို့ဒီလိုမျိုးကျွန်တော်တို့ဒီ social network တွေကြောင့်ကျွန်တော်တို့ information အရန်လွယ်ကူများစွာမြန်မာပြန်ပြန်လွယ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့ public ထဲမှာကျွန်တော်တို့ panic ကရုပ်ပြရကျွန်တော်တို့အများဖြစ်လွယ်ကူးလွယ်တောက်လွယ်လောင်လွယ်တဲ့အနေအထားရှိတယ်ဆိုအဲ့ဒီအခြေအနေကကျွန်တော်တို့ကလူတို့လူဖွဲ့ကြီးကိုအများအခုလိုမျိုးတောက်ပေါ်တောက်မြုံကြီးရတဲ့အနေအထားရောက်အောင်ပို့ပြီးတော့ကျွန်တော်တွန်းပို့လိုက်တဲ့အနေအထားဖြစ်သွားတယ်လို့ကျွန်တော်ပြောပါတယ်ဗ
ျဟုတ်ကဲ့ကိုတရားသူကျေးဇူးပါဆိုတော့ကျွန်တော်ဒီ social network တို့ကိုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲဒီတိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ဒီမြန်မာပြည်ကကိုခမောင်လွင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ဒီမှာနေရမှာသူငြိမ်းရရှိရအခုတည်းရိုးတရားတရေတွေကအရှင်းရှင်းရကျွန်တော်ရဲ့လောကကလည်းအခုတည်းရိုးတရားရေးလို့တယ်အခုလောကတွေလည်းအခုတည်းရိုးတရားရေးအခုအဆက်ပြေမှာလည်းအခုတည်းရိုးတရားရေးနေရဒီရနေရမှာအများကြီးကသူတို့ရရကြနေတယ်အဲ့ဒီဒီအရေးအလုံးကြီးချင်းနေတယ်ဒီအုပ်စုကိုလည်းမရှိချင်းနေတယ်အဲ့အဒီအဒီဒီအရေးအကုန်အနေနဲ့ဒီအနေကိုဒီအားအလုံးအားလို့ကြောင့်တိုင်းရဲ့ချင်းဒီအလုံးစုဝင်တော့တိုင်းရဲ့ရည်ရည်ကြီးတွေအလုံးကြောင့်ရတယ်ကာဝလို့ပြခုကာဝလို့ပြရတာပဲဒီနေ့ဒီရည်ရည်ကြီးရှိနေစေရင်ဒီအကောင်အမယ်ဒီအုပ်စုကြီးရမယ်ဒီငွေရေးကြီးရမယ်ဒီရမယ်အကောင်ရဲ့အကျိုးတွေဒီလိုတွေကျွန်တော်ကြည
့်လို့ရတယ်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ခုကိုလည်းတလက်ဆိုင်အလှည့်ပေးချင်ပါတယ်။ဟိုမလေးရှားကိုနေဦးလင်းဖြစ်ပါတယ်။ကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်မြင်တာတော့ဗျာအဓိကတော့ဇီဝရေးအကြောင်းလို့လည်းပြောလို့တော့ရပါတယ်ဗျာ။ကျွန်တော်ကမှားကြတော့ကျွန်တော်တွေ့ရတော့သူတို့ရေရိုးချင်းတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟာဟိုသိပြီးတော့မရှိပါဘူးစီးပွားရေးကကောင်းတယ်ဆိုတဲ့ခါကြတော့လေဒါပေမဲ့ကျွန်တော်တို့ကမာလူမျိုးတွေတော့သူတို့ရင်းလီလာဆိုတော့တယောက်နဲ့တယောက်ရင်းလီလာဆိုတော့အဲ့လိုလည်းမရှိဘူးကြကျွန်တော်တယောက်ပြောသွားတဲ့မီဒီယာလို့ပြောတော့ပေါ့နော်ဒါပေမဲ့စင်ကာပူကမှာကမာပြည်နယ်နဲ့သာလို့ရှိရင်ဒီ network media ဟာပို့ပြီးတော့စောစောပိုင်းနဲ့ရှေ့ရောက်ခဲ့တဲ့အန်ကြီးပါလေဒီတက်မနာမျိုးရင်းရှိအဲ့တော့အားကြောင့်ဒီလူတွေဖြစ်လဲဆိုကျွန်တော်ငယ်ရုံးနေတာပေါ့နော်ဒီလိုလေးလာကြည့်တဲ့အခါကျတော့ကျွန်တော်တို့အတိုင်းဒီမှာကဒီစင်ကာပူနဲ့ကြွားရတဲ့ချက်ကစင်ကာပူမှာကျတော့ National Service ဆိုတာရှိတဲ့အခါကျတော့သူတို့ကတယောက်နဲ့တယောက်ရည်ရွယ်ချက်တူလို့ဖြစ်နေတယ်ပေါ့နော်ခုကံရမယ်စိတ်ကူးစိတ်တန်လိုက်ကြည့်တယ်နိုင်ငံကိုကာကွယ်ရမယ်စိတ်တန်လိုက်ကြည့်တယ်အဲ့တော့အသိပညာ level လေပုံမျိုးနဲ့အခါကျတော့သူတို့ကပฏิပက္ခဘက်ကိုနည်းတဲ့သဘောရှိတယ်လို့ထင်နေရအဲ့ဒီလိုအသုံးသတ်ချက်မျိုးဒီနှောင်းကလည်းကြေကြေဝန်းဝန်းရှိခဲ့ပြီလို့ကျွန်တော်သိရပါတယ်။ဘုံမှုအောင်လို့လည်းပြောခဲ့ပြီးပါတယ်။သူတို့ကနေရှင်နယ်ဆာဗစ်လုပ်ဖို့ဆိုတဲ့အကြမ်းမျိုးပေါ့နော်။အဲ့တော့ကျွန်တော်ပြောပြရတာကျွန်တော်တို့မြန်မာနိုင်ငံမှာတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟိုချင်းရဲလို့လည်းမဟုတ်ဘူး။ဒီ institution ရဲ့အကောက်တော်ကွန်တက်ပေါ့နော်။ဒီလိုတဲ့ဘက်ကလူ့အဖွဲ့အစည်းတစ်ခုမှရှိနေရှိတဲ့ ပါပေါ့နော်ဟိုမှာခေါ်လဲလိုင်းရကျင်တုံးနဲ့ဝတ္တရားတွေကြောင်းနေတယောက်ပြက်ကွက်နေတယ်လို့ပဲခြင်တာပေါ့နော်အဲ့တော့အဋ္ဌိအဋ္ဌိတရားတွေကျေကျလာတယ်ဆိုရင်တော့ကျွန်တော်ထင်တယ်လေဟိုခုနလိုပြဿနာမျိုးတွေဘာကြောင့်လဲရှိရှိဟိုလူမျိုးကြောင့်လဲရှိရှိဆက်သွယ်ရေးကြောင့်လဲရှိရှိဘာသာရေးကြောင့်လဲရှိရှိဉာဏ်ကြီးမှုတွေကျော်နေသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဝင်းစနစ်ပြကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာမှတ်ချက်တွေရေးသားပေးဖို့ထားတချို့လည်းရှိပါသေးတယ်မသူမုံတချို့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီကိုကျော်စီရဆိုတဲ့အကောင့်ရေးထားတာကတော့ယုံကြည်မှုကြာရှင်းလာတာက2015ထက်ဆိုးပါတယ်ဗျာအခုဖြစ်နေတာကအဆိုးဆုံးခြေနေပါတက္ကစီစီးရင်လည်းမယုံရမျိုးတဲ့ဆိုင်ကယ်စီးရင်လည်းမယုံရဘန်ထွက်မှလည်းမယုံရဘယ်နေရာမှမယုံရတော့ပါဘူးခိုးဆိုးလူနိုင်တွေဒီလောက်ပေါ်နေတာဘယ်လိုယုံရပါမလဲဗျာလို့ရေးထားပါတယ်တကူတော်လူမောဆိုတဲ့အကောင်ကတော့ယုံကြည်မှုကြာရှင်းတဲ့အကြောင်းကတော့အပြောနဲ့အလုံးမညီလို့ပါပဲ။ဒါကြောင့်ပြည်သူတွေကအစိုးရအပေါ်ယုံကြည်မှုကင်းမဲ့လာတာလို့ပဲကျွန်တော်ကတော့မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီစောကဆွေးနွေးသွားတဲ့သူတို့ချို့နဲ့ဒီ Facebook Match တွေမှာတော့တရားဝင်စုံမွေးတွေဒီအစိုးရဥဆောင်မှုပေါ်အားမရတဲ့ယုံကြည်မှုကင်းမဲ့ရတဲ့အကြောင်းရင်းတွေဖြစ်နေဟိုပြောကြတာတွေလည်းရှိပါတယ်။ဆိုတော့ဒီကိုစောကိုမေးချင်ပါတယ်ဒီစစ်တမ်းကောက်ခဲ့တဲ့သူတွေကဒီ၄ပုံ၃ပုံပေါ့လေ84000ရောင်းတော့ဒီလူချင်းဆက်ဆံရေးမှာဒိဋ္ဌဆက်ဆံရေးဆိုပြီးတော့သဘောထားပြီးခဲ့တာတွေ့ရတယ်ဆိုတော့ဒီလိုကြဆင်းဘာကြောင့်ဒီလိုကြဆင်းရတယ်ဆိုတဲ့အကြောင်းရင်းကိုကိုစိုင်းတို့ဒီစစ်တမ်းကောက်ယူတဲ့နေရာမှာဟိုတွေ့ရတာမျိုးရှိလား
အဲကျွန်တော်တို့အဲ့ဒါကိုတော့ဒီ follow up ပေါ့လေ why question ပေါ့လေဘာကြောင့်မလို့အဲ့လိုဖြစ်နေလဲဆိုတော့ကျွန်တော်တို့မလုပ်ခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဒီဖြစ်နေချက်ထားရှိတာကကျွန်တော်တို့ဒီသူတွေအာဏာရှင်ဖြစ်အောင်နိုင်ငံမျိုးတွေနဲ့ပြည်ပခဖြစ်အောင်နိုင်ငံမျိုးတွေမှာဒီလူချင်းရယုံကြည်မှုအများကြီးစတင်နေရှိတာကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးကျွန်တော်တို့ကမ္ဘောဒီးယားမှာဆိုလည်းကျွန်တော်တို့2015လောက်ကဆိုလည်း12000တန်းလို့မရှိဘူးကျွန်တော်တို့ထက်တော့မှာကျွန်တော်တို့အဲဒီကော2015လောက်ကအေရှားဘာလုံးကြီးအကောင့်ကြီးမှာ19ရှိတယ်အဲ19000တန်းနေရှိအနိုင်ငံလုံးတက်လာရှိကမ္ဘောဒီးယားမှာ12000တန်းလို့ရှိတယ်ဆိုတော့ဟိုကျွန်တော်တို့ဒီလိုဟိုအာမရှင်အလွန်ကာလမျိုးတွေနဲ့နိုင်ငံမျိုးတွေနဲ့ပြည်ပခနိုင်ငံမျိုးတွေမှာဒီလိုဟာမျိုးစတင်တတ်တယ်ဆိုတော့ကျွန်တော်ကသာလို့လို့ကုစားလို့ရမယ်ဆိုလို့ရှိလို့ရှိရင်ဒီနိုင်ငံအေးကောင်းဆောင်တွေနဲ့ခုနကဟိုအကိုပြောပြောသွားလို့ကျွတ်ဝက်နဲ့ပတ်သက်တဲ့ကျွန်တော်တို့ဟိုလူဖွဲ့စည်းကြတဲ့မှာကျွတ်ဝက်တွေပုံပြီးတော့ပြန့်နှံ့လာအောင်စံနှုန်းတွေပုံပြီးတော့ပြန့်နှံ့လာအောင်ကျွန်တော်လုပ်ဖို့လိုတယ်။အခုအရေးကြီးတဲ့ကတော့ကျွန်တော်တို့ social space ကိုခေါ်တော့ဗျာ။နိုင်ငံသားတွေနဲ့တခြားနိုင်ငံသားတွေနဲ့ကျွန်တော်တို့ရဲ့အများပြည်သူဆိုင်ရာလှုပ်ရှားမှုတွေမှာပါဝင်ခွင့်အဲ့လို space တွေနေသွားလို့ရုံကြည်မှုကကျတယ်။ကျွန်တော်တို့ကဒီလူကြီးဆိုင်ရာကိစ္စတွေမှာပါဝင်မှုများမှကျွန်တော်တို့ကဒီချင်းသားမှာတရားကြောင့်ဆက်ဆံမှုပုံများလာတယ်။တရားကြောင့်ဆက်ဆံမှုများလာမှယုံကြည်မှုပုံများလာတယ်။ကျွန်တော်တို့ကပြီးခဲ့တဲ့နှစ်ဒီမှာလဲကျွန်တော်တို့အာနာရှင်အောက်မှာကျွန်တော်တို့2,500ကျော်နေခဲ့တယ်။ကျွန်တော်တို့ကစိတ်ဆက်စိတ်ကအရင်နေ။ကျွန်တော်တို့တရားကြောင့်နဲ့ interaction အရင်နေ။ဒါကြီးဟာကကျွန်တော်တို့ဟိုဒီဒီဖြစ်ကျွန်တော်တို့နောက်ပိုင်းမှာကျွန်တော်ဒါကိုယုံကြည်မှုတက်လာဖို့ဆိုလို့ရှိရင်ကျွန်တော်ဒီ social space တွေကိုခုနကလူမှုအများကြီးဒီလက်ဆိုင်နဲ့လှုပ်ရှားမှုတွေမှာနိုင်ငံသားတွေပါဝင်ခွင့်ရလာတယ်။ကျွန်တော်တို့ကိုယ်ရင်းတွေနိုင်ငံသားတွေပါဝင်လှုပ်ရှားမှုရလာတယ်။ဒီလိုပိုင်ဝင်နေတဲ့သုံးမြင်တွေလို့ပဲဒါဒါအရေးကြီးတဲ့အကိစ္စလို့ကျွန်တော်တို့မြင်နေရ
ဟုတ်ကဲ့ကျေးဇူးပါဆိုကိုတီယာတွေ့ရသဘောထားကိုနေဆိုတော့ကိုတီယာတွေ့ရဆက်ဆော့တာဒီတရင်းမီယာတွေနဲ့ဒီဆက်သွယ်ရေးဟိုလုပ်ငန်းတွေမှာဖွံ့ဖြိုးလာတာလည်းဒီစိတ်ပိုင်းတွန်းပို့ရဆိုပြီးပြောပါတယ်ဆိုတော့ဒီလူချမ်းမှာတယောက်နဲ့တယောက်ယဉ်ကျေးမှုတွေအားနည်းလာတာဒီတရင်းမီယာနဲ့ဆက်သွယ်ရေးကဏ္ဍအပြင်ဒီနိုင်ငံရေးလူမှုရေးစီးပွားရေးတခြားအကြောင်းရင်းတွေရောဘာတွေများမြင်နေသေးလဲကိုတီယာ
အခုကနိုင်ငံလေးမကောင်းတဲ့ခါကျတော့ကျွန်တော်တို့မှဒီလိုမျိုးဟိုလူဖွဲ့စည်းကိုပို့ပြီးတော့တိုက်ခတ်ကောင်းမွန်တဲ့အလားတူကြီးထိုက်လူတွေဖြစ်လာဖို့ပေါ့နော်ဒီကိုကြက်တရားနဲ့ပတ်သက်ပြီးတံမိုးထားတဲ့အလေးထားကြီးရှိလာဖို့ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကမတည်ငြိမ်တဲ့ခါကျတော့ပညာရေးကိုသိစားသမိတ္တကြမတည်ဆောက်နိုင်ဘူးအခုကတော့ဟိုပြဿနာကကျွန်တော်တို့ဒီလူတွေရဲ့အဖြစ်အပျက်ကိုထူထောင်ပေးရဆိုတာကျွန်တော်တို့ကြောင်းရဲ့သတိပါရပေါ့နော်ဆိုတော့နှစ်နေရာဆုံးမှာတက္ကနာရှိတယ်နှစ်နေရာဆုံးကကျွန်တော်တို့ဒီသားစုဝင်းကျင်မှာလဲကတော့တာဝန်ကြီးတွေကိုကိုအဲ့လိုမျိုးဇာတိတာနဲ့ပတ်သက်ပြီးတော့ပြည်ပြင်ပြေးနိုင်တယ်အလေးထားမရှိဘူးဒီကလည်းရုံးကန်နေရတာဖြစ်လို့ဒီပါရင်ကိုထိုက်ကလည်းကိုချင်းတရားနဲ့ပတ်သက်ရင်အကန့်အသတ်ရှိရတာဟိုကျွန်တော်တို့ဒီမှာဘလို့ဉာဏ်ဒီဒီလက်သေးသေးယူကိစ္စတို့အချင်းပြတ်ထားတာမှုဒေသတွေဆိုလို့ရှိလို့ရှိရင်တရားဝင်လို့တော့ဖြစ်နေတယ်ကွာဆိုတော့ဟိုအဓိကအရာဟိုပြည်သူစာကန်းပေါ့နော်ဟိုပါနေတဲ့ဒီစာကန်းဒီဖြစ်တဲ့မှာဟိုဘာမှကြည့်နေလို့မရဘူးဆိုတဲ့အမြင်ကကျွန်တော်တို့ဒီဒီစီးပွားရေးလောကမှာရှိရဝန်ထမ်းလောကမှာရှိရဆိုတော့ဟိုကျွန်တော်ကျန်တာများတဲ့ပတ်သက်တဲ့စံရလဲဆိုတော့ပြက်ပြီးနေတယ်အဲ့တော့အဲ့ဒီစံလေးကိုထိန်းချောင်မြင့်တယ်လို့ကကြောင်းနေရတယ်မလုပ်သေးနိုင်တယ်လို့ပြီးပါနေရတယ်ကိုယ့်ရဲ့ဟိုဟာထဲမှာဘာလို့ကိုယ့်ဥပဝိုင်းထဲမှာမလုပ်သေးနိုင်လဲဆိုတော့အဲ့ဒီအနေထားတဲ့ဂုံကန်နေရာနေထားတယ်အဲ့ဒီလူကိုပြက်ပြက်ပြုဆိုတာ နိုင်ငံရေးကောင်းပြီးအစိုးရကောင်းဖို့လိုတယ်ကအဲ့တော့လက်ရှိအစိုးရအသက်ကလည်းတော့ပေါ်ဆိုပေါ်လို့အားလုံးထောက်ရဖြစ်တဲ့တက်တက်ကလက်ရှိအစိုးရတက်လာရင်ဒီကိစ္စတွေဖြည်းဖြည်းချင်းတောင်းလဲပြီးအကောင်းဘက်ကိုရောက်လာမယ်လို့မြင်တော့လည်းပဲလက်ရှိအစိုးရကိုယ်လိုက်တာနိုင်ငံရေးမကောင်းတဲ့ဇာတ်မှာရုန်းကန်နေရပြီးတော့ဒီပညာရေးဟောစီးပွားရေးကအဓိကတက်လာပြီးပေါ်တော့လူတွေရဲ့အကျဉ်းစာရေးတာကိုပြည့်ပြည့်ပေးနိုင်တဲ့ဒီအချက်နှစ်ခုပေါ့လေဒီပညာရေးရောစီဝါရောနှစ်ခုလုံးကိုတက်မှတ်ပြီးတော့ကောင်းမွန်အောင်လုပ်မပေးနိုင်တာလေတကယ်အဓိကကျတဲ့တက်တာပါပဲ
ဟုတ်ကဲ့ကိုတရားရေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းအလှည့်ပေးကြပါရစေတူဦးကတော့မန္တလေးမြို့ကကိုသားမောင်ဖြစ်ပါတယ်ကိုသားမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးမင်္ဂလာပါဒီ2015နောက်ပိုင်းမှာဟိုဥပဒေအရပူဆိုးလာဆိုတော့2015နောက်ပိုင်းမှာကဟိုသမရအောင်မှာစီတဲရေးမှမရှိတာကိုရယ်စီတဲရေးကတက်တက်ဖြစ်နေတယ်ဟဲ့လားနောက်တစ်ခါဒီဥပဒေဆုံးမွေးဆိုတော့ကြီးပါလားအခုဘက်မှာဟိုရုံးတော်အချိန်မှာသွားပြီးတော့သမေဝါကိုစားတာဆိုတော့ဒါစီတဲရေးအချိန်မှာဖြစ်တဲ့ကိစ္စကိုတို့ကဒါလူကဲမှုကိုတရားခံဟိုတရားခံလဲပေါ်တယ်လူအများစုနဲ့ဖြစ်တယ်အားပြားမြောက်ဖြစ်နေတာဟိုအဲ့ဒါကဟိုတစ်ဖက်လူလုံးနေတဲ့ဟာကိုဒီလက်ရှိအစိုးရကိုဟိုစိတ်နောက်ဆက်ပြအောင်မျိုးမျိုးလိုက်လုပ်ပေးနေတာပေါ့အဲ့ဒါပါပဲကိုကြီးဟုတ်ကဲ့ဟုတ်
ကဲ့ကိုသားမောင်ကျေးဇူးပါ
ဟောဒီကျွန်တော်ဒီဟုတ်ကဲ့ဟုတ်ကဲ့နောက်ဒီစတိုင်းနာတင်နေရင်တန်းကြည့်လိုက်လေရှင်းဆိုလဲဒါကျွန်တော်ရခိုင်ဆိုအဝေးထားလိုက်တော့ရှင်းတင်နေမြင်နေရတယ်လေနေဖြစ်တယ်ကလေးတွေဒုက္ခရောက်တယ်ဟုတ်တယ်မလားဒါဟိုတိုင်းနာနေနေလေရှားမြောက်တိုင်းဆိုလဲကြည့်လေသူတို့ပဲလိုက်ဒုက္ခပေးနေတာသူများတင်နေတော့သူတို့ပဲလိုက်ဒုက္ခပေးနေတာလေ
โอเคจ้า
โอ้โตรฮอกเ
กอร์โอเคกูทําหมอชื่อว่าซื้อนี่เดี๋ยวนอกตัวโหเลยแห่ไปขึ้นมาเลยตัวก็ฟินแลนด์နိုင်ငံကိုငင်းချမ်းမှာကိုငင်းချမ်းတဘောလာဆွေးနွေးရပါခင်ဗျာ
โอเคကိုကြီးကျွန်တော်ဆွေးနွေးကျင်တာကတော့ကျွန်တော်ခေတုံးမှုလို့ပြောမှာပေါ့ဆေးအနာရှင်တွေရှိနေတည်းရတော့လူချင်းချင်းကဟိုယုံကြည်မှုတွေကွယ်ပြောက်มาပဲလေအဓိကဆေးအနာရှင်တွေတက်လာတိုင်းမှာလူချင်းချင်းယုံကြည်မှုကပိုပြောက်သွားတယ်ဥပမာစစ်တပ်က88အနာပိန်းတဲ့အချိန်မှာလေလူချင်းချင်းယုံကြည်မှုကပိုပျောက်သွားတာဆိုတာစစ်တောက်လိုင်းကလောက်တော့အဖေနဲ့သားပါယုံကြည်မှုပျောက်သွားတယ်ဥပမာသားတွေကတော့ခေါ်တယ်အဖေကသွားခေါ်တယ်အဖေကိုစစ်တပ်ကသွားခေါ်ခိုင်းတယ်စစ်တပ်ကသွားခေါ်လို့အဖေကသွားခေါ်လို့သားကပြန်လာတယ်ဆိုလို့ရှိရင်သားကိုစစ်တပ်ကပတ်တယ်အဲ့တော့မိသားစုကြားထဲမှာပါပြဿနာတက်တယ်ဟိုယုံကြည်မှုပျောက်တာပေါ့မိသားစုကြားထဲမှာအခုလေဒီစေဟုံးစာပေါ့ energy အစိုးရတက်လာတယ်လူတွေကတော့2008ခြေကဥပဒေအောက်မှာအဲ့ဒီရတက်လာတယ်အပြည်သူအစိုးရပြောတယ်တကယ်တကယ်ကျတော့ပြည်သူအစိုးရမဟုတ်ဘူးအာဏာရှင်ပဲပြောအောင်ပေါ့ဒေါန်သန်းစုကြည်စိတ်ကြိုက်လုပ်နေတဲ့ဟာကိုနောက်ကလူတွေကဝိုင်းပြီးတော့အကုန်လုံးကထောက်ခံမြောက်ပင့်ပေးနေတဲ့အခါကျတော့အခုပဲဘယ်လိုပြောမလဲဆိုတော့ဟိုဒေါန်သန်းစုကြည်နဲ့သဘောထားမတူတဲ့လူတွေရှိမယ်သဘောထားတူတဲ့လူတွေရှိမယ်အဲ့ကြတဲ့ကျန်းဖွတ်ကလည်းဟိုစက်ခိုင်ရေးကလည်းလှုပ်ချင်တာလှုပ်နေတဲ့အခါကျတော့ကျွန်တော်တို့ပုံမှန်ဒီထဲမှာအစုလေအဖွဲ့တွေအများကြီးဖြစ်ပြီးတော့ဒီဥစ္စာပေါ့လူတွေကယုံကြည်မှုတွေပျောက်ဆုံးသွားတယ်ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့ကျွန်တော်ချင်းကျေးဇူးပါ
တ
ရားနာရှင်စနစ်ကဲ2000ဟုတ်ကဲ့ကိုကြီးကြီးစနစ်ပြီးတော့ကျေးဇူးပါနောက်ကျွန်တော်တူဦးကတော့ဒီအမေရိကန်ပြည်အောင်စုကမောင်သက်တနာရဲ့ဖြစ်ပါရဲ့သူကအီးမေးလ်နဲ့ပို့ထားတာပါကိုရီးယားနဲ့ဖတ်ပြပေးပါခင်ဗျာကျွန်တော်နိုင်ငံမှာနှစ်ပေါင်းများစွာပြည်သူတွေရဲ့ရင်ထဲမှာကင်းကောင်းနေတဲ့တန်ရာစိတ်တွေမယုံကြည်မှုတွေလက်စားချီလိုစိတ်တွေအကြောင်းပညာရှင်အမျိုးမျိုးကရှုထောင့်ပေါင်းစုံကနေသာမျက်နှာပေါင်းထောင်ပေါင်းချီရေးသားခဲ့ကြပြီးပါပြီဆက်ပြီးလဲရင်းနေကြတော့ပါပဲဟောပြောပေါ်ဒီမှာလည်းအတန်ဒီကွဲအပ်အောင်ဟောပြောနေကြရပါပဲ။ဒါပေမဲ့ပြည်သူတွေရင်ထဲကဒီစိတ်တွေပြောင်းမသွားရတဲ့အဓိကအကြောင်းရင်းကခေါင်းစဉ်မျိုးမျိုးတက်ပြီးနေမီလူနေကြတဲ့စစ်ကောင်းဆောင်တွေရဲ့လက်စားချီလိုစိတ်နဲ့မယုံကြည်မှုတွေကြောင့်လိုပဲယူဆမိပါရဲ့။ဒီအတွက်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ကျွန်တော်တို့ပြည်သူတွေမိမိတို့ရဲ့တည်ငြိမ်အေးချမ်းတဲ့ဘဝတွေကိုဆုံးရှုံးရုံမကအတန်နဲ့ခန္ဓာကိုယ်ပါဆွန့်လွတ်ပြီးတော့ကတ်ထန်ချမ်းတမ်းတဲ့တောတောင်တွေထဲမှာပုန်းရှောင်နေကြတာလက်တွေ့ပါပဲ။ဘယ်စစ်ကောင်းဆောင်တွေကမှငါတို့ကြောင့်ဒုက္ခရောက်နေကြတဲ့ငါတို့ပြည်သူတွေကိုငါတို့ကာကွယ်စောင့်ရှောက်ကြမယ်လို့တာဝန်ခံကြတာမတွေ့ရသေးပါဘူး။ဒီလိုအခြေအနေဆိုမျိုးတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကြားမှာတန်မြတ်စိတ်တွေမယုံကြည်မှုတွေတိုးပွားနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်။ဒါကြောင့်ပြည်သူချင်းချင်းကြားမတူကွဲပြားတဲ့လူဖွဲ့စည်းကြားတံမိုးဆွဲကတ်တယ်လို့ဆွဲကတ်နေတဲ့ဒီစိတ်တွေပြေပြောက်စေဖို့ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်လက်တွေ့အခြေအနေတွေနဲ့ကြွာချားနေတဲ့ယူဆဟောင်းတွေဖိယူထားတဲ့စီးပွားရေးလူမှုရေးအုပ်ချုပ်ရေးအခွင့်အာဏာတွေကိုဆွတ်လပ်ပြီးအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းပြည်ပြည်ဂုဏ်သိက္ခာရှိရှိနေထိုင်တဲ့မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်သက်တနာရဲ့ ပေးစာဖြစ်ပါတယ်ဆိုတော့ဟိုကိုဆိုင်တို့တခုမေးချင်တာကျွန်တော်ကိုဆိုင်တို့ရဲ့ဒီသဘောထားစစ်တမ်းမှာဘာတခုတတိထားမိလဲဆိုတော့ဒီကိုယ်ဝယ်ယုံကြည်မှု꿰ပြားတာလေလူတစ်ယောက်နဲ့တစ်ယောက်အစဉ်ပြေမှုမပြေမှုပုံမှာတက်ရမှုပုံများရဲ့ဆိုပြီးပြောထားတာတွေ့ပါတယ်ဆိုတော့ဒီကိစ္စကနိုင်ငံရေးသဘောထား꿰ရတဲ့တော့ပုံစိုးတယ်လို့လည်းဆိုပါတယ်ဆိုတော့ဒီလိုဟိုကိုယ်ဝယ်ယုံကြည်မှုကြောင့်တက်ရမှုတွေကဘလောက်ထိနေချင်းချင်းမှာတွေ့ရတာလဲကိုဆိုင်တို့ဒီလေ့လာချက်ကြီးရ
โอเคကျွန်တော်တို့ဒီဟိုပေါ့လေဒီ social capital ကိုပြောတဲ့အခါမှာလူမှုအရင်းကိုပြောတဲ့အခါမှာကျွန်တော်တွဲပြီးလေ့လာတာတော့ယုံကြည်မှုရယ်နောက်တော့မှဒီများသည့်ဒီဆိုင်ရာလှုပ်ရှားမှုရယ်ပေါင်းလို့မှုရယ်နောက်တစ်ခုကတော့ကိုယ်ပိုင်ယုံကြည်မှုအခြေခံမတူညီမှုနဲ့နိုင်ငံရေးမတူညီမှုကိုဥပဒေကိုဘယ်လောက်ထိနားလည်ပေးနိုင်မလဲဆိုတဲ့ကိစ္စအရေးကြီးတဲ့ကိစ္စအခုဒီကျွန်တော်တို့မြန်မာနိုင်ငံဆိုတာကျွန်တော်ဘာသာရိုးရိုးရှိတယ်လူမျိုးပေါင်းစုံရှိတယ်သူတို့ဟိုတက်ကိုဒါကျွန်တော်တို့အတွက်ကြီးပွဲကြီးတဲ့အရေးကြီးတဲ့ကိစ္စပဲဆိုတော့ကျွန်တော်တို့ကဘယ်လိုမေးလဲဆိုတော့ဟိုကိုယ့်ရဲ့အလုပ်ခွင်မှာအဲဒီအလုပ်ခွင်မှာရှိတဲ့အလုပ်ရှင်ကကိုယ်နဲ့ဘာသာမတူဘူးဥပမာဆိုကြပါစို့ဗုဒ္ဓဘာသာဝင်ဆိုဘယ်လောက်ထိဆင်ကြည်တယ်လဲခရစ်ယာန်ဘာသာဝင်ဆိုဘယ်လောက်ထိဆင်ကြည်တယ်လဲအစ္စလာမ်ဘာသာဝင်ဆိုဘယ်လောက်ထိဆင်ကြည်တယ်လဲဟိန္ဒူဘာသာဝင်ဆိုဘယ်လောက်ထိဆင်ကြည်တယ်ဆိုလို့ဒီပါပဲအိန္ဒိယချင်းဆင်တော့အိန္ဒိယချင်းအဲ့ဘာသာဝင်ဆိုဘယ်လောက်ထိဆင်ကြည်တယ်လဲဆက်တော်နည်းနည်းတူးကြည့်တယ်ဒီကုမိသားစုဝင်တွေကမျိုးပုံမှန်မှရဲ့ဒီဇနီးခင်ပွန်းနေရာရောခုနပြောတဲ့ဘာသာဝင်ဆိုဘယ်လောက်ထိဖြစ်မလဲပြောတဲ့ခါမှာကျွန်တော်တို့ပြောနေထားတဲ့အတိုင်းပါပဲဒီဗုဒ္ဓဘာသာအဝင်ဖြစ်တဲ့ဒီအဆက်လူကြီးအင်းနာချင်းညီကိုမောင်နှမရဲ့ခင်မွန်းစနီးဆိုတော့ကျွန်တော်တို့နားလည်ပြနိုင်မိလားကျွန်တော်80%အနည်းပြောပါရှိတယ်။ကိုကျန်တဲ့ဘာသာဝင်တွေသုံးခုဆိုတော့ကျွန်တော်တို့နားလည်ပြနိုင်လို့က20အောက်မှာပဲရှိတယ်25အောက်မှာပဲနေနေရှိတယ်။ဆိုတော့အတိအပင်ကတော့ကျွန်တော်တို့ဟိုဒီနောက်ကတော့နိုင်ငံကြီးအမြင်မတူတဲ့ဒီပုံမှာနားလည်ပြနိုင်လို့25ရာခိုင်နှုန်းအောက်မှာပဲရှိတယ်။ဆိုတော့သဘောတရားရတော့ကျွန်တော်တို့ဒီကိုနဲ့ဘာသာမတူရဲ့ဒီအမြင်မတူရဲ့ဒီပုံမှာကျွန်တော်တို့ရဲ့နားလေလက်ခံပြနေမှုကဒါအရင်နေနေလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုတီယာသွေးသဘောထားခင်ဗျာဒီစစ်တမ်းအရာဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီယုံကြည်မှုချဆင်းရတဲ့အကြောင်းရင်းတွေမှာဒီဘာသာကိုယ်ဝယ်ယုံကြည်မှု꿰ပြားမှုကလည်းတစ်ခုဖြစ်နေထက်သွင်းထားရတာဒီလိုကိုယ်ဝယ်ယုံကြည်မှုမတူတဲ့ကိစ္စနိုင်ငံရေးသဘောထားမတူတာတောင်အကျိုးယုံကြည်မှုချဆင်းရတဲ့နေရာမှာပိုပြီးတွန်းအားပေးနေဆိုပြီးပြောနေတယ်ကိုတီယာသွေးကိုဟိုလက်လန်းမိသလောက်ကောဟိုဒီကိစ္စနဲ့ပတ်သက်လို့ဟိုဘာပြောစရာရှိမလဲ
ကျွန်တော်အမြင်ပြောရရင်တော့ဗျာဟိုဒီကိစ္စကတော့ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စတော့ကျွန်တော်တို့ဒီ conflict ကြီးရှိတဲ့အချိန်မှာပေါ့နော်ပြီးပခါရင်ကြည့်ရချင်းမှာအဲ့ဒီအရှိတဲ့အရှင်နောက်ဆက်ပြောကြက်အနေနဲ့တော့ကျွန်တော်တတိထားမိတာလေးတော့ရှိရတာတော်တော်လည်းပဲတကယ်တမ်းနည်းနည်းဟိုတွေးအေးသွားတဲ့ခါကျတော့ကျွန်တော်စီးပွားလုပ်တဲ့အခါမှာပဲဒီပြည့်ကျွန်တော်တို့ဟိုကျွန်တော်တို့ဒီစီးပွားပတ်ဒီလုပ်တဲ့အခါမှာပြည့်တော့မဟုတ်ဟိုပိုင်ရှားမွတ်စလင်ဖြစ်မယ်ပိုင်ရှားခရစ်ယာန်ဖြစ်မယ်ဟလာဗုဒ္ဓဘာသာသွားပြီးအလုပ်လုပ်မယ်ဒါမှမဟုတ်ဗုဒ္ဓဘာသာအလုပ်ရှားမှာဟလာမွတ်စလင်ကလာပြီးလုပ်လို့မခရစ်ယာန်လာပြီးလုပ်လို့မသူရှိရင်ကျွန်တော်တို့ရောပြနေမှာတော့စိတ်ကြီးကြတာမှရှိဘူးကျွန်တော်တို့တော်ရင်လေဒီဟို conflict area တွေနဲ့နီးတဲ့နေရာတွေမှာတော့ဒါမျိုးကရှိကောင်းရှိနိုင်သေးတာပေါ့နော်ဆိုတော့ကျွန်တော်တို့ရောပြကျွန်တော်လူနေမှုအာစိတ်ကြီးပြီးတော့ကျွန်တော်တို့လူနေမှုစံတန်းမြင့်တဲ့နေရာတွေမှာတော့အဲ့ဒီကြတနာကအဲ့လောက်မကြီးပါဘူးဗျဟိုလက်တလောကျွန်တော်ပူပူတော်တော်အချိန်ရှိတဲ့အချိန်မျိုးပါနေနဲ့အန်တန်တန်ဖြစ်တာလွဲပြီးတော့ဟိုမွတ်စလင်ဘာသာဝင်ပိုင်နဲ့ဆိုင်မှာမလို့ဟလာအလုံးအစင်မကြီးတော့ဘူးထွက်လာတယ်ဆိုတဲ့ဟာမျိုးတွေကတော့ကျွန်တော်တို့မကြောက်ဘူးပေါ့နော်ကျွန်တော်တို့ဒီအဲ့ဒါလည်းဒေတာတွေကိုဆိုင်မယ်တဲ့လေကျွန်တော်တို့ဒီမျိုးပြအနေထားတွေပါတော့အဲ့လောက်ကြီးပါမှာအဲ꿰ရာဘူးတော့မရှိဘူးတိုးတော့ conflict ဒီကျွန်တော်ကအရင်ပြင်ထန်ခဲ့တဲ့ကာလရဲ့အခြေတိုင်းတာတစ်ခုပေါ့နော်အဲ့ဒီမှာတော့ဟိုအဲ့ဒီရိုက်ခတ်မှုတော့ရှိခဲ့တယ်တိုးတော့လည်းပဲအဲ့ဒါကတအားကြီးတော့ကျွန်တော်တို့ဟိုစိုးစိုးဝါးတော့ကျွန်တော်တို့မမြင်မိဘ
ူးဗျဟုတ်ကဲ့ကိုတရားသေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တချို့ကြံနေပါလေမဆုမမဲ့ဖတ်ချက်ပြပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီကိုအောင်မြတ်သူဆိုတဲ့အကောင့်ကနေပြီးတော့ခေါင်းဆောင်တွေအဆက်ဆက်ချဆားလာတဲ့အဖြစ်ကိုအခုမှတိလိုက်ကြရတော့နောက်ခေါင်းဆောင်တွေလည်းဒီလိုပဲဆိုပြီးတော့တန်လျာများစွာပေါ်လာတယ်လို့ထင်ပါတယ်ဒါကြောင့်ယုံကြည်မှုတွေတာဆင်းနေရခြင်းလို့မြင်ပါတယ်ကုသရှိကတော့အပြစ်ပေးစနစ်ရှိဖို့လိုပါပြီဆိုပြီးရေးထားတာပါနောက်တစ်ခု 4.3 ဆိုတဲ့အကောင့်ကတော့ဘာကြောင့်လဲဆိုတော့ဘာသာရေးလူမျိုးရေးပါတီအဖွဲ့အစည်းစီရဲချမ်းသာလူတန်းစားကွာဟမှုနေရာဒေသကွဲပြားမှုမီဒီယာတွေရဲ့တွေးထုတ်လှုံ့ဆော်မှုတွေကြောင့်ဖြစ်တာပါဘလို့ကုစားရမလဲဆိုတော့ဒီမိုကရေစီဖက်ဒရယ်မူနဲ့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ပြဋ္ဌာန်းပေးဖို့လိုတယ်ဆိုပြီးပြောထားပါတယ်နောက်ဒီမက်ထရီဆိုတဲ့အကောင့်ကတော့ယုံကြည်မှုကြဆင်းရတဲ့အဓိကအကြောင်းရင်းကတော့စစ်မိသားစုတစ်ခုအတွက်အာဏာတည်မြဲနိုင်မှုအထက်လူကြီးကနေစပြီးအောက်ဒီရဲဘော်တွေအထိတိုင်းရင်းသားပြည်သူတွေအထိ တင်ကမကင်းသူကိုမတရားဖမ်းဆီးအပြစ်ပေးချိန်ချောက်ခြင်းနဲ့တွေ့ခွဲအုပ်ချုပ်မှုကစတင်ပါတယ်နောက်2010ပြည်ပြည်ဥပဒေကိုလိုသလိုအသုံးပြုပြီးတော့မတင်ကားတဲ့သူတွေကိုဖမ်းဆီးရေးယူတာလိမ့်လည်းလှည့်ပြအုပ်ချုပ်တာတွေရှိတဲ့ရှိလာကြောင်းယုံကြည်မှုပြန်လည်တည်ဆောက်နိုင်မှုမှာခိုင်မာပြီးတော့ဒီအမှန်တရားရှိတဲ့တရားဥပဒေအောက်မှာပြည်သူတွေရဲ့စိတ်ဓာတ်အရာပြန်လည်ပြုစုပြောထောင်ပေးဖို့လ
့မေးကြပါရဲ့ကျွန်တော်ဒီလုံချီမှုတွေလူလူချမ်းမှာတည်ဆောက်နိုင်မှုဆိုလို့ချင်းရင်ဒီကျွန်တော်ကိုယ်စမ်းအစောပိုင်းမှာထိတွေ့ဆက်ဆံမှုများလို့လည်းပြောရဲဒါအပြင်ဒီအုပ်ချုပ်မှုစနစ်အုပ်ချုပ်သူလူရန်ချစားချမ်းမှာရောပြည့်ရအကြောင်းလေးကိုဖားရလို့မလဲ
အဓိကတော့ကြာကျွန်တော်တို့ဒီလက်ရှိရှိနေတဲ့နိုင်ငံရေးစနစ်ကိုပြည်သူလူထုကယုံကြည်ဖို့ပို့ပဲဒီလက်ရှိရှိနေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစနစ်ကသူတို့ရဲ့အဲ့တော့အင်းစီစဉ်နေသူတို့ရဲ့ဘဝတွေအမှတ်ကနေပြေးနိုင်တဲ့ solution တော့ဘာဖြစ်လို့ဒီလူလူကဒီလူဖွဲ့စည်းဥပမာသူတို့နေထိုင်တာအာကျွန်တော်တို့ပို့ပြီးတော့မှအဆင်ပြေမှာပါပဲဆိုတော့ဒါပေမဲ့လည်းအဓိကတော့ကြာကျွန်တော်တို့ကဟိုဒီလူမျိုးရေးနိုင်ငံရေးစီးပွားရေး institution တွေပြင်ဖို့ဆိုတာဒါအချိန်ရမကိစ္စဆိုတော့တချို့ဘယ်လိုလဲဘာလုပ်နိုင်လဲဆိုရင်နိုင်ငံရေးခေါင်းဆောင်တွေကျွန်တော်တို့နိုင်ငံသားရဲ့အမြင်တွေကိုပြောင်းလဲပြေးနိုင်တဲ့ဒီလူကဒီကျင့်ဝတ်နဲ့ဆက်တဲ့ကိစ္စတွေဒီကိစ္စတွေမှာယုံကြည်မှုတွေမြင့်လာအောင်ဒီလိုမျိုးကိုလက်ခံလာအောင်နားလည်ပြီးနိုင်အောင်သူကစံနှုန်းတွေကိုများများဖြန့်ဝေပြောပြပေးဖို့ပို့တယ်
ဗျ။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့ကိုဆိုင်ရဲ့ကျော်စွာနဲ့ဒေသဆရာဦးတီယာသွေးကိုရင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook ကနေမှတ်ချက်ပေးပို့ယူနေတဲ့တော်တော်ရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။